COVID ကာယောဂါကာလအတွင်းလူစုလူဝေမလုပ်ဖို့မြန်မာတာဝန်ရှိသူတွေရဲ့တာမင်ချက်ကိုဖောက်ဖျက်ပြီးဘာသာရေးဆွတောင်းပွဲကျင်းပတာကြောင့်ဖန်စီတရားဆွဲဆိုခံရတဲ့ခရီးရန်တရားဟောဆရာဒေးဗစ်လာကအမခံပေးဖို့လျှောက်ထားတာကိုတရားရုံးကဒီကနေ့ညင်ပေးလိုက်ပါတယ်။ကနေဒါနိုင်ငံသားဖြစ်တဲ့တရားဟောဆရာဒေးဗစ်လာခရီးရန်ဖျားကြောင့်ခုမှကျင်းပခဲ့တဲ့ဘာသာရေးပွဲကနေသူ့အပါဝင်လူနှစ်ဆယ်လောက်ကိုရို ကျွန်တော်တို့ရဲ့ဒီဇင်ဘာလ25ရက်နေ့ကတော့ဒီဇင်ဘာလ25ရက်နေ့ကတော့ဒီဇင်ဘာလ25ရက်နေ့ကတော့ဒီဇင်ဘာလ25ရက်နေ့ကတော့ဒီဇင်ဘာလ25ရက်နေ့ကတော့ဒီဇင်ဘာလ25ရက်နေ့ကတော့ဒီဇင်ဘာလ25ရက်နေ့ကတော့ဒီဇင်ဘာလ25ရက်နေ့ကတော့ဒီဇင်ဘာလ25ရက်နေ့ကတော့ဒီဇင်ဘာလ25ရက်နေ့ကတော့ဒီဇင်ဘာလ25ရက်နေ့ကတော့ဒီဇင်ဘာလ25ရက်နေ့ကတော့ဒီဇင်ဘာလ25ရက်နေ့ နှုတ်ဦးထီရှိခဲ့တယ်လို့မြန်မာကျမ်းမာရေးဝန်ကြီးဌာနပြောခွင့်ရသူဦးတာထွန်းကျော်ကပြောပါရယ်ဒေးဗစ်လာရိုကိုဂျူလာ၈ရက်နေ့မှာနောက်တစ်ကြိမ်ရုံးထုတ်မှာပါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်တူဒီကနေ့မနက်ပိုင်းကနောက်ထပ်တစ်ယောက်ထပ်တိုးတဲ့အတွက်စုစုပေါင်း233ဦးရှိသွားပြီဖြစ်ပါတယ်။တက်ခွဲနမူနာစုစုပေါင်း1862ခုကိုစစ်ဆေးတာမှာအတည်ပြုလူနာသစ်တဦးတွေ့ရှိခဲ့တာပါ။အခုနောက်ဆုံးယောဂါပိုးကူးစက်သူဟာပဲခူးတိုင်းညောင်လေးပင်မြို့နယ်ကဖြစ်ပြီးယောဂါပိုးကူးစက်တယ်လို့အတည်ပြုထားသူတွေနဲ့ထိတွေ့မှုမရှိပေမဲ့မကြာသေးခင်ကထိုင်းနိုင်ငံကနေပြန်လာသူဖြစ်ပါတယ်။ယောဂပိုးကူးစက်ခံရသူတွေထက်က143ယောဂပိုးကင်းစင်သွားပြီဖြစ်ပြီးတော့6ဦးသေဆုံးထားကြောင်းကျန်းမာရေးနဲ့အာဂါဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။